ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခလုံခဲ့ကြတဲ့မြန်မာစစ်ကောင်စီတပ်ဖွဲ့ဝင်တွေအပါအဝင်မြန်မာနိုင်ငံသား285ယောက်ကိုဒီကနေ့မနက်ပိုင်းမှာပဲမြန်မာနိုင်ငံကိုပြန်ပို့လိုက်ပါတယ်။အခုပြန်ပို့လိုက်တဲ့သူတွေထဲမှာမြန်မာနယ်ကြားဆောင်ရဲတပ်ဖွဲ့က261ယောက်ပါပြီးကျင်းနေသူတွေကတော့မြန်မာစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့လူဝင်မှုကြီးကြပ်ရေးဌာနကဝန်ထမ်းတွေဖြစ်တယ်လို့ဒါကထရန်ပြူသတင်းကဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့နဲ့အုပ်ချုပ်ရေးအဖွဲ့သတင်းရင်းမြစ်တွေအရကတော့အဲ့ဒီ285ယောက်ကိုခေါက်စ်ပစားမျိုးကဘာခါလီမြစ်ပေါ်ကနေ BIWT စိတ်ကန်းကိုဘတ်စကားတွေနဲ့ဒီကနေ့မနက်6နာရီလောက်ကတည်ဆောင်သွားခဲ့ပြီးအဲ့ဒီကနေမနက်6နာရီခွဲမှာဘင်္ဂလားဒေ့ရှ်တပ်သင်္ဘောနဲ့ဘင်္ဂလားပင်လယ်အော်အတွင်းမှာရပ်နားထားတဲ့မြန်မာရဲတပ်သင်္ဘောစီကိုပို့ဆောင်ပေးခဲ့တာလို့ဘင်္ဂလားဒေ့ရှ်နယ်ကြားဆောင်ရဲတပ်ဖွဲ့ပြည်သူ့ဆက်ဆံရေးအရာရှိရှာရီဖူအစ္စလမ်ကအတည်ပြုပါတယ်။နှစ်နိုင်ငံနယ်ကြားဆောင်တပ်တွေရဲ့ကိုယ်စားလှယ်တွေအသေးစိတ်ဆွေးနွေးပြီးတဲ့နောက်အဲ့ဒီသူတွေကိုမြန်မာနိုင်ငံပတ်ချက်ကိုလွှဲပြောင်းပေးဖို့စုံဖြတ်ပြီးပြန်လည်လွှဲပြောင်းပေးတာတွေကိုဂရုတစိုက်လှုပ်ဆောင်ခဲ့တယ်လို့လည်းတာကာထရန်ပြူသတင်းကဖော်ပြပါရရှင်။